မြန်မာစစ်တပ်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်အေတို့ကြားမှာတော့ဒီကနေ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ရခုံတိုင်းလို့ခေါ်တဲ့သမီးလာကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားနေပြီးတော့ရွာအတွင်းနေတချို့မီးလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒေသခံတွေကတော့တပ်မတော်ရေတပ်ဘက်ကပစ်ခတ်မှုကြောင့်မီးလောင်တာလို့ပြောပါတယ်။ဒါအပြင်ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မင်းပြားကြောက်တော်မြို့ဘက်နေဘက်မှာလည်းဒီကနေ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်တယ်လို့အေအေဘက်ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ခွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်သမီးလာရွာဒေရခေါ်ရက်ခုံးတန်ရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တင်မတဲ့မှာတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးရက်ခုံးတန်ရွာမီးလောင်သွားတယ်လို့အနောက်ပိုင်းတန်းစစ်သည်ချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကပြောပါတယ
်။ရတိတ်တောင်ရဲ့မြောက်ဖွဲ့ဟောရာရက်ခုံးတိုင်းတို့တော့အာကာတောင်တို့ဘက်မှာတော့တိုက်ပွဲဖြစ်နေတာရှိတယ်။ရက်ခုံးတိုင်းဘက်ကဆိုအေအေအမှုချုပ်ရွာမှာထွက်ပြေးသွားတယ်။အခုမတန်းတပ်ဖို့အနေနဲ့ကျွန်တော်ရိုက်ထားတယ်။အခုတော့အဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ်။
ဒီကနေ့ရေသိပ်တောင်ဘက်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့မသိရသေးပေမဲ့ရွာမီးလာမှုအခြေအနေကိုတော့အေအေပြောခွေရခိုင်တုခကအခုလိုပြောပါတယ
်။မေယူမြေကျောင်းတစ်လျှောက်မှာအဲ့ဒီကမ်းရဲဒီဝေးရာကိုအကုန်လုံးသူတို့ဒီရန်စမ်းပစ်ခတ်မှုတွေပစ်တဲ့အတွက်ကြောင့်မို့လို့တချို့ရွာတွေမှာဒီလက်နေကြီးကြီးထိပြီးတော့အိမ်တွေမီးလောင်တာတွေရှိတယ်လို့တော့သိရတာရှိတယ
်။ရက်ခုံးတိုင်ကသမီးလာရွာဟောင်းရွာသားသူကတော့မြမရေသတင်ဘောကပစ်ခတ်လို့မီးလောင်တာလို့ပြောပါတယ်။
သမီးလာကမစစ်တင်ဖို့ရကနေဒီတနေ့တင်နေပြလို့ရော်ရမိလို့တော့ရင်ဒီနေ့ကတနာရီခွဲလောက်မှာပေါ့
ဒေရသွင်းလူမှုဖွဲ့စည်းတာဝန်ရှိသူကိုဘက်ကကတော့သမီးလာရွာဆက်ပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးလက်နဲ့ကြီးချရောက်လို့အိမ်ရှိအိမ်လောက်မီးလောင်သွားတယ်လို့ပြောပါတယ်သမီးလာရွာဟောင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရွာသားတွေရွာကနေတင်းချောင်နေရတာကြာပြီးဖြစ်ပါတယ်ဒီကနေ့မှာချင်းမြင့်နဲ့ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြားကြောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေလို့အေအေပြောခွေရခိုင်တုခကပြောပါတယ်
ဒီနေ့ဒီဖေဖော်ဝါရီလ6ရက်နေ့မှာဒီပလဲဝါမျိုးနဲ့မီးရှောင်းတရားနာကဒီလက်နေကြီးစခန်းတဝိုက်ပေါ့နော်အဲ့ဒီမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာတော့ရှိတယ်။ရန်သူစီကနေပြီးတော့ခရမီကြောက်တချို့သိမ်းစီရမိတာတွေလည်းရှိတယ်။ဒီနေ့ဒီမင်းပြားမျိုးနဲ့ဒီတိုင်းဘူကိုရဲ့အခြေဘက်တောင်တန်းတွေမှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်။ဒီကြောက်တော်မျိုးနဲ့တင်းမာရွာနာတဝိုက်ပေါ့နော်ဒေကဒီတောင်ကုန်းပေါ့အဲ့ဒီနေရာတွေမှာလည်းပဲတိုက်ပွဲတွေကတော့ဖြစ်နေတယ်ဗျ
။ရခိုင်ပြည်နယ်မြို့တော်စစ်သွေးမြို့ရွှေမင်းကန်တရားနီးမှာဒီကနေ့မနေ့ပိုင်းကမိုင်းပါကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့စစ်သွေးမြို့ကဦးအောင်သေးကပြောပါတယ
်။မနေ့ပိုင်းဒဲမတော်ကပြန်လာတဲ့ရင်ထဲမှာပေါက်တယ်လို့တော့သတင်းကြတယ်။အဲ့တော့တော်လုံးများလိုက်တော့ဟိုနောက်ပိုင်းကလက်တွေပါဖိတ်ချလိုက်တယ်လေ။လူတွေကတော့အထီးကိုင်းရှိဖို့လို့ပြောတယ်။သူတို့ကလောလောဆယ်ဒီရင်ထဲမှာမိုင်းတစ်လုံးကွဲသွားတယ်။နောက်နှလုံးကတော့မကွဲဘဲနဲ့ဒီတိုက်တွေ့တယ်လို့တော့တော့ပြန်လာတာတွေ့ကြ။မိုင်းရှင်းလင်းအဖွဲ့ပေါ့အဲ့နေရာကဘောလာတက်ကိုတော့နေတဲ့ပုံကြီးစီးစင်းတဲ့နေရာပေါ့နော်ရှင်းမင်းရဲ့စိတ်ကဲဆိုတာလေ
အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့စစ်သွေးမျိုးမိုင်းပောက်ကွဲတာမှာထိခိုက်မှုမရှိဘူးလို့ပြောပါတယ
်ဟုတ်ပါဘူးဝေးရတယ်ပဲဖဲတာဘာဖြစ
်ဒီဘုံကွဲမှုမှာပယ်ဖွက်လက်ချက်ဆိုတာတိမပြုတ်နိုင်သေးပါဘူးအေအေပြောခွေရခိုင်တုခကတော့စစ်သွေးဘုံကွဲမှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်ဒီကနေ့မှလည်းဘူတီတောင်မြို့နယ်ငလှိုင်းပြင်ကျေးရွာဘက်မှာလက်နက်တံကြားနေဆဲဖြစ်ပြီးအနေညာကပြစ်ခတ်ခံရမှုမှာကျောင်းသူကလေးငယ်သူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ငလှိုင်းပြင်ရွာသားဦးစိန်ကျော်ကပြောပါတယ
်အခုပဲပြင်းနေတာရရဲ့ဖက်ကိုဆန်းပြင်းနေတာပဲဒီနေရာကိုဖက်ဖက်နဲ့ပြင်းတာမင်းညာကတော့ကျွန်တော်တို့ရွာကိုတေးတေးကြီးကိုပဲပြစ်တာ
မင်းညာခမင်းနိုင်လောက်ရှိနေတယ်ဒီပွဲလည်းမရှိဘူးရာအပြန်လည်းဟိုဖက်ဖက်ပြစ်တာလည်းမရှိဘူးမင်းတို့ကနေပြီးသားပြစ်တာစစ်သေးဘုံကတော့တော်တော်လေးတရားတော့တရားတော့ဥမာမင်းကမရှင်ရေးပြောအသက်ခဏနှစ်လောက်ရှိနေတယ်နော်လမ်းမငယ်တန်ရက်ရှားတော့တို့တန်ရရရှင်းစီဒီကင်းရှားတော့
ဒီပြစ်ခတ်မှုမှာမြန်မာရေသားကနေပြစ်ခတ်တာလို့ဒေသခံတွေကပြောနေပေမဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ငလန်းပြင်ကြေးရွာပဲတိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်
ဘာမြင်ပါလားဒါအဲ့ဟာဘာမှမကြောက်ပါဘူး
ဖေဖော်ဝါရီလဇန်းကနေဒီကနေ့ထိချင်းမြင့်နယ်ပလက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါဒီတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေပုံမှန်များပြားလာသလိုထောင်နဲ့ချီတဲ့ရတိတ်တံမြို့နယ်ရွာသားတွေကလည်းစစ်ပီးလွတ်ရာတင်းချောင်နေရပါတယ်တနစ်ကျော်ကြာမြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲကြောင့်ပြီးခဲ့တဲ့လကစစ်ချောင်36,000ကျော်ရှိနေသလိုဒီလတွင်ထပ်မံတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ